များကပြင်ဆင်ဖို့လိုလားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုသမ္မတဦးသိန်းစိန်ကိုယ်တိုင်ကပြင်ဖို့လိုလားဟန်မရှိဘူးတမတော်သားတွေအနေနဲ့လည်းတခြားပြည်သူပြည်သားတွေထက်ပိုပြီးတော့အခွင့်အရေးရနေတာဟာတကယ်ဝမ်းသာစရာကိစ္စဟုတ်ရဲ့လားလို့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမေးခွန်းထုတ်ခဲ့ပါတယ်ရန်ကုန်တာမွေမြို့နယ်ဘိုးစိန်မှန်ကွင်းမှာကျင်းပတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးလူမှုဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကအဲ့ဒီလိုမေးခွန်းထုတ်ခဲ့တယ်လာဖြစ်ပါတယ်။ဒါအပြင် 88 မျိုးဆက်ចောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းကိုနိုင်ကလည်းဒီ2008ဖွဲ့စည်းပုံကိုရေးဆွဲချိန်တုန်းကထိတ်တန့်ပုံကိုတွေပါဝင်ခဲ့တယ်ဆိုတဲ့အချက်ကိုမေးခွန်းထုတ်ခဲ့ပါတယ်။အပြည့်စုံကိုတော့အဲ့ဒီကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော့ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်
။လက်ရှိမြန်မာသမ္မတဦးသိန်းစိန်ပြောဆိုခဲ့တဲ့မိန့်ခွန်းတွေမှာပါရှိတဲ့စကားတွေကိုအခြေခံပဲဆိုရင်2008အခြေခံဥပဒေကိုပြင်ဆင်ဖို့လုံးဝမလိုလားဘူးဆိုတာအထင်ရှားတွေ့နေတယ်လို့လူမှုကောင်းဆောင်ဒေါအောင်ဆန်းစုကြည်ကဒီကနေ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုခေါ်ပြောပွဲမှာအခုလိုပြောဆိုသွားခဲ့တာ
ပါပြည်သူတွေကိုကျွန်မအခုတော့မေတ္တာရပ်ခိုင်နေပါလိမ့်မယ်မလာ26ရက်နေ့လောကလွတ်တော်ထဲမှာသမ္မတဦးသိန်းစိန်ပြောသွားတဲ့မိန့်ခွန်းကိုလေ့လာကြပါလေ့လာမယ်ဒါပြည်သူတွေရဲ့တောင်းတယ်အဲ့ဒီတော့မှအကြောင်းနဲ့ပဲသိရပါတယ်လေ့လာမှအကြောင်းသိမှာဒီတော့အဲ့ဒီအချိန်မှဆိုလို့ရှိရင်ဖွဲ့စည်းဒီဖွဲ့စည်းပုံအခြေခံဥပဒေကိုဆက်လက်ပြီးတော့တည်ကြည်ခြင်းနဲ့သဘောတရားတွေပါတယ်လို့ကျွန်မမြင်ပါတယ်။ဒါပေမဲ့
2008အခြေခံဥပဒေပြင်ဆင်တဲ့အခါမှာလက်ရှိပြည်ထောင်စုတော်အတွင်းကပဲပြင်ဆင်ဖို့သူမအနေနဲ့ဆန္ဒရှိပြီးတော့ပြည်သူတွေကလည်းဒီလမ်းကြောင်းပေါ်ကိုလိုက်ပါကြဖို့သူမကဒီကနေ့မှအလေးနဲ့တိုက်တွန်းခဲ့ပါတယ်
။လွတ်တော်အတွင်းကနေပြီးတော့ပြင်ဆင်ခြင်းနဲ့လို့ပြောတာ။တကယ်ဆိုလို့ရှိရင်ဒီလွတ်တော်ကလည်းဒီဖွဲ့စည်းပုံအခြေခံအရာပေါ်ပေါက်လာတဲ့လွတ်တော်ပါပဲ။ဘုန်းတော်ကလည်းကျွန်တော်ကဘယ်တော့မှတစ်ဖက်သားနဲ့မစင်သာဘူး။ဒီမိုကရေစီရဲ့အနှစ်သာရတစ်ခုကဘာလဲဆိုတော့မတူညီတဲ့သဘောတရားတွေရှိလို့ရှိလို့ရှိရင်ဆွေးနွေးပြီးတော့ဒီနိုင်နိုင်တဲ့အရေးအချက်တွေကြွားလို့ဝေးထုတ်ရအောင်လွတ်တော်အတွင်းကနေပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးကိုဝိုင်းဝန်းပြီးတော့ကျမတို့ကိုအကူအညီပေးစေခြင်းနဲ့ထောက်ခံပေးစေခြင်းနဲ့
အချိန်တည်းမှာပဲ2008ဖွဲ့စည်းပုံပြင်ဆင်တဲ့နေရာမှာအဓိကတော့ချက်ဖြစ်နေတဲ့ပုံမှန်436ကိုပြင်ဆင်ဖို့အချက်မှာစစ်တပ်ရဲ့အခမ်းကဏ္ဍဟာတမန်လူတွေထက်အခွင့်အရေးပိုရသလိုဖြစ်နေတဲ့အတွက်စစ်တပ်အနေနဲ့လက်နက်အင်အားနဲ့အသာစီးမယူဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်
။436ဟာတမတော်သားတွေကိုအထူးအခွင့်အရေးပေးထားတဲ့ပုံမှန်ဖြစ်ပါတယ်။ဒီလိုပဲပြောရပါမယ်ရှင်းရှင်းလင်းလင်းဆိုရင်။ဘာဖြစ်လဲဆိုဒီ436အရာဆိုလို့ရှိရင်သားတွေရဲ့သဘောတူညီချက်မရှိဘဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကအဓိကပုံမှန်တွေကိုကျမတို့ပြင်လို့မရဘူး။ဒါတော့မလို့သားတွေကိုကျမတို့မှမေတ္တာရခံနေရတယ်။စဉ်းစားကြည့်ပါ။တခြားပြည်သူပြည်သားတွေလည်းပို့ပြီးတော့အခွင့်အရေးရနေတာဟာတကယ်ပဲဝိသားစရာကိစ္စဟုတ်ရဲ့လားဆိုတာစဉ်းစားကြည့်။လက်နဲ့အာနာကြောင့်ပေါ့နောက်ဆုံးတော့ကျမဒီလိုမပြောချင်မင်းလေတဲ့တပ်များရဲ့စစ်တပ်များရဲ့အဓိကအင်အားဟာလက်နဲ့ပါတယ်အဲ့တော့လက်နဲ့အာနာကြောင့်ဆိုလို့အထူးအခွင့်အရေးရတယ်ဆိုတာဟာသိခါရှိရဲ့လားဒါကို့အတွက်ကောင်းရဲ့လားဆိုတော့ကျမအများကြီးစဉ်းစားကြည့်
အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ညီညာရေးနဲ့ပုံလဲလူမှုအဖွဲ့စည်းတို့ပူးပေါင်းပြီးတော့2008ဖွဲ့စည်းပုံပြင်ဆင်ရေးမလုပ်ဆောင်ခင်အချိန်တုန်းကသမ္မတကာဝေးဦးစီးချုပ်ပြောင်းလွတ်တော်နာယကအတိုက်ခံခေါင်းဆောင်တို့တွေ့ဆုံဖို့လေးပွင့်ဆိုင်ဆွေးနွေးပွဲတစ်ရက်ကိုအာဏာပိုင်တွေကပယ်ချခဲ့တာလည်းဖြစ်ပါတယ်။2008အခြေခံဥပဒေပြင်ဆင်ရေးဟောပြောပွဲကို88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်လည်းဒီကနေ့မှတက်ရောက်ဟောပြောခဲ့ပါတယ်။လက်ရှိအချိန်မှာမြန်မာနိုင်ငံဟာတိုင်းပြည်အုပ်ချုပ်သူတွေရဲ့စနစ်မှားတွေကြောင့်နှိမ်ပါခဲ့ပြီးတော့မြန်မာလူမျိုးတွေဟာကြုံမဟုတ်ပဲသခင်ဆိုတာကပ္ပအလယ်မှာပြသနိုင်မှုအတွက်2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပြည်သူတရက်လုံးနေနဲ့အားလုံးပါဝင်ကြဖို့ကိုလည်းကိုမင်းကိုနိုင်ကတိုက်တွန်းခဲ့ပါတယ်
။ကျွန်တော်တို့လူမျိုးဟာတရားသာတကြွယ်ဝပါလျက်နဲ့လူတွေမှာညာရင်ညာသွေးမြင့်မားပါလျက်နဲ့စနစ်မကောင်းလို့အုတ်ချုပ်ခဲ့တဲ့သူတွေရဲ့အမှားအကျဉ်းကြောင့်ဒီကနေ့အနိုင်ပါဆုံးရောက်နေတယ်ဆိုတာကိုကျွန်တော်တို့ကိုယ်တိုင်သိတယ်ဒါကြောင့်ကျွန်တော်တို့ဟာယုံမှုထုတ်နေကြနေပါနေပြီမဲ့စိတ်ဓာတ်အရေးအလာတော့ဘယ်တော့မှကြုံမခံဘူးတခင်စိတ်အခင်မာနဲ့တခင်တို့ရဲ့အလံဟောဒီမှာတိုက်ပွဲဝင်အမျိုးသားခွတ်တော်အလံနဲ့ကာတော်အလံနှစ်လက်ကိုတပြိုင်တည်းတွေ့သူရင်ကြုံမဟုတ်တဲ့တခင်ရဲ့အဖြစ်ကြားကြပါလို့တိုက်ပွဲဝင်နှိမ့်ချက်ပါတယ်
ဒီကနေ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဟောပြောပွဲကိုလူပေါင်း9000နီးပါး ပိုစင်မန်ကွင်းမှာကွင်းလွှတ်ပြေးတယောက်ခဲ့တာကိုလည်းတွေ့ရပါတယ်။မနက်ဖြန်မှာတော့မန္တလေးမြို့အောင်ပင်လယ်ကွင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဟောပြောပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ညီညာရေးနဲ့ပုံလယ်လူမှုအဖွဲ့စည်းတို့ပူးပေါင်းပြီးတော့ဟောပြောမှုတွေလည်းပြုလုပ်မှာဖြစ်ပါတယ်ခင်ဗျာ။